Ukraine ကိုရုရှားချူတော်မှုအတွက်တောင်းပန်တဲ့အနေနဲ့ဂျာမနီကသူ့စစ်တပ်ချင်းမြောင်လုပ်ဖို့အတွက်အမေရိကန်လုံး F-35 တိုက်ဂျက်လေယာဉ်35ဆင်းနဲ့ Eurofighter ဂျက်15ဆင်းဝယ်ယူဖို့အတွက်စီစဉ်နေတယ်လို့လက်တော်သတင်းရက်ကတင်းလာနေမှာပြောပါတယ်။ American Lockheed Martin ထုတ် F-35 ဂျက်လေယာဉ်တွေကိုဂျာမနီရဲ့ဆက်စွပ်နဲ့တော်ကြပြီဖြစ်တဲ့တုံးလေးတို့ဂျက်တိုက်နေတယ်မှာအစားထိုးမှာဖြစ်ပါတယ်။ဂျာမနီမှာထားတဲ့ American Nuclear ဘုံးတွေကိုဒီတုံးလေးတို့ဂျက်လေယာဉ်တွေကပဲတက်ဆောင်နိုင်တာဖြစ်ပြီးဒါဟာနေတိုးရဲ့အခုကံကာဝယ်မှုမှာအရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်။ Lockheed Martin ထုတ် F-35 Stealth ဂျက်တိုက်နေတဲ့ဟာကမ္ဘာမှာခင့်မှုဆုံးဖြစ်တဲ့သတ်မှတ်ထားတာဖြစ်ပြီးသူတို့ရဲ့ထူးခြားတဲ့ပုံစံနဲ့လေယာဉ်ကိုယ်ရည်ကိုတုတ်ထားတဲ့ဆေးကြောင့်ဒီတိုက်နေတွေကိုရန်သူရေဒါနဲ့ဖမ်းဖို့ခက်ခဲစေတာဖြစ်ပါတယ်။ Airbus အပေါ်ဝင်နိုင်ငံတကာကုမ္ပဏီအစုဖက်ကထုတ်တဲ့Eurofighter ဂျက်တွေကိုတော့ electronic system နဲ့စောင့်ကြည့်ရဲ့အပါဝင်တခြားတိုက်ပွဲဆိုင်ရာလှုပ်ရှားမှုတွေမှာတုံးမှဖြစ်ကြောင်းသတင်းတွေမှာဖော်ပြပါတယ်။ဂျာမနီဝန်ကြီးချုပ် Olaf Scholz က German စစ်တပ်အတွက်ရင်းနှီးချုပ်နှံမှုဖြစ်နေဒေါ်လာ112ဘီလီယံသုံးဆမှာဖြစ်ကြောင်းပြီးခဲ့တဲ့လတည်းမှာပဲပြောကြားထားတာပါ။ဒါဒုတိယကမ္ဘာစစ်ပြီးဆုံးခဲ့တဲ့နောက်စစ်တပ်ရဲ့အနေအထားကိုတိတ်ပေါ်လွင်အောင်မလုပ်ချက်ပဲဥရောပစီးပွားရေးထိတ်တန့်ရောက်ဂျာမနီအတွက်အကျဉ်းကျယ်ပြောင်းလဲမှုတစ်ခုလည်းဖြစ်ပါတယ်။